အမေရိကန်ပြည်အစုမှနေထိုင်နေကြတဲ့အိန္ဒိယနယ်ပွားအမေရိကန်အတိုင်းဝိုင်းနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချီးကျူးပြောဆိုလိုက်ပါတယ်။ဟျူစတန်အားကစားရုံမှလုပ်တဲ့ဟောဒီမိုဒီအခမ်းအနားကိုတက်ရောက်လာတဲ့အိန္ဒိယနယ်ပွားတွေအများပြပါတဲ့လူပေါင်း 9,000 လောက်ရှိမှသမ္မတထရန့်နဲ့ဝန်ကြီးချုပ်မိုဒီတို့အတူတက်ရောက်ခဲ့ကြတာပါ။အမေရိကန်နေဖြစ်နိုင်ငံတွင်းမှာနေထိုင်နေကြတဲ့အတွက်ဂုဏ်ယူကြောင်းတက်ရောက်လာကြတဲ့အိန္ဒိယအမေရိကန်လူမှုအတိုင်းဝိုင်းကိုသမ္မတထရန့်ကပြောဆိုပြီးသူ့အစိုးရအနေနဲ့လည်းပြည်သူတွေအတွက်နေစဉ်နဲ့အမျှကြိုးပမ်းဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတထရန့်ဟာအမေရိကန်စီးပွားရေးပြန်လည်အားကောင်းလာအောင်ဆွမ်းဆောင်နိုင်ခဲ့ကြောင်းသမ္မတထရန့်တာဝန်ယူပြီးနှစ်နှစ်တာကာလအတွင်းအမေရိကန်နဲ့အိန္ဒိယဆက်ဆံရေးကပိုပြီးတိုးတက်ခဲ့ကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကပြောပါတယ်။အိန္ဒိယအနေနဲ့အမေရိကန်ပြည်ထောင်စုမှာယင်းနှိမ့်ညွန့်မှုကအခုချိန်မှာအများဆုံးဖြစ်ပြီးအမေရိကန်ဘက်ကအိန္ဒိယမှာအလားတူလှုပ်ဆောင်တာကြောင့်အပြန်အလှန်ဖြစ်လာတာလို့လဲအမေရိကန်သမ္မတကနှစ်နိုင်ငံအကျိုးတူဆက်ဆံရေးကိုအမွှန်းတင်ပြောဆိုသွားပါတယ်။သမ္မတဒေါ်နယ်ထရန့်ထက်ပိုကောင်းတဲ့မိတ်ဆွေမျိုးအိန္ဒိယအနေနဲ့ဘယ်တော့မှရမှာမဟုတ်ဘူးလို့လဲအမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုပြောပါတယ်။သမ္မတဘက်ကအခုလိုအပြုသဘောဆောင်ပြောဆိုနေပေမဲ့လို့လဲအိန္ဒိယရဲ့အထူးကုန်သွယ်ရေးအခွင့်အရေးကိုအမေရိကန်ကဖျက်သိမ်းခဲ့ပြီးနောက်ပိုင်းနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်မရသေးပါဘူး။အပြန်လာအဖြစ်အိန္ဒိယဘက်ကလည်းဒါဇင်နဲ့ချီတဲ့အမေရိကန်ထုတ်ကုန်တွေအပေါ်မှာအခွန်တိုးမြှင့်ထားပါတယ်။